အလုတ်ကန်ရရှိအတွက်မြန်မာနိုင်ငံအပါအဝင်အရှိတောင်အာရှနိုင်ငံတွေကိုတွားရောက်ရင်းလင်းညာလှည့်ပြားမှုတွေနဲ့မိပြီးအဓမ္မခိုင်းစေခံရတဲ့ဟောင်ကောင်ပြည်သူတွေဌာနေပြန်လာနိုင်ရေးကြိုးစားနေကြောင်းဟောင်ကောင်တာဝန်ရှိသူတွေကကြားသာပတင်းတွေမှာပြောပါတယ်လင်းညာခိုင်းစေခံရသူဟောင်ကောင်ပြည်သူတချို့ကိုပြန်လည်ခေါ်ယူနိုင်ခဲ့ပြီဖြစ်ပေမဲ့တချို့ကြတော့မြန်မာနိုင်ငံထဲမှာပြိမ့်မိနေစေဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့တောင်ပိုင်းနဲ့မြောက်ပိုင်းကိုခရီးမသွားကြဖို့ကိုလည်းဟောင်ကောင်အာဏာပိုင်တွေကတိုက်တွန်းထားပါတယ်ဒီအကြောင်းမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ်ဗျာ
ငွေတောင်းခံလွှာအတူအစိုးရကြီးအတူတွေနဲ့တရုတ်စကပြောလူတွေထံကငွေလိမ်ဖို့ကြိုးစားတဲ့တယ်လီဖုန်းဆက်သွယ်ရေးစင်တာတွေမှာအလုလုချတဲ့လိန်ညာခိုင်းစီခံရသူတွေထဲမှာထိုင်ဝမ်နဲ့တရုတ်ပြည်မှကြီးကလူတွေလည်းပါဝင်ပါတယ်မြန်မာနိုင်ငံမှာပိတ်မီပြီးအထမခိုင်းစီခံရတဲ့အတွက်အကူအညီတောင်းခံထားသူတွေရှိနေကြောင်းဟောက်ကောင်လုံချုံရေးဖြူတို့အမြဲတမ်းအတွင်းဝင်မိုက်ကယ်ချက်ကကြားသာပတင်းနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
်။ကမ္ဘာကြီးကမ္လင်ရဲ့ယူတိုတိုကမ္ဘာဝန်ကြီးဟောဒီကချက်ပါပုံမှာ
ရဲတပ်ဖွဲ့နဲ့လူဝင်မှုကြီးကြပ်ရေးဌာနတွေအပါအဝင်ကျွန်တော်တို့ရဲ့တရားဥပဒေစိုးမိုးရေးဌာနတွေကပြီးခဲ့တဲ့ဇန်နဝါရီလကစလို့ပြည်သူ20ရဲ့အကူအညီတောင်းခံမှုကိုလက်ခံရရှိထားပါတယ်။အခုအချိန်ထိတည်ရတဲ့လောက်ကတော့သူတို့တွေက12ဦးကဘေးကင်းသွားပါပြီ။အဲ့ဒီဟောင်ကောင်ပြည်သူ12ဦးတည်းက10ဦးကတော့ဟောင်ကောင်ကိုပြန်ရောက်လာကြပြီး2ဦးကတော့မြန်မာနိုင်ငံမှာပြိမ့်မိနေစေဖြစ်ပေမဲ့သူတို့ဘေးကင်းလုံခြုံပါတယ်
။ကျန်တဲ့ဟောင်ကောင်ပြည်သူ10ဦးကတော့သူတို့ဘယ်နေရာမှာရှိနေလဲဆိုတာကိုအနာပိုင်တို့အနေနဲ့တိတိကျကျမဖော်ထုတ်နိုင်ဘူးလို့လဲဟောင်ကောင်လုံခြုံရေးဘျူရိုအမြဲတမ်းအတွင်းဝင်မိုက်ကယ်ချက်ကပြောပါတယ်
ဟ
ောင်ကောင်ပြည်သူ10ဦးတို့ကတော့ဌာနေပြန်လည်နိုင်ဦးမဲ့အခြေအနေမရှိပါဘူး။သူတို့ဘယ်မှာရှိနေလဲဆိုတာကိုလည်းကျွန်တော်တို့မရှာနိုင်သေးပါဘူး။ဒါပေမဲ့လည်းသူတို့အရေးကိုဦးစားပေးပြီးလူဝင်မှုကြီးကြပ်ရေးဌာနတာဝန်ရှိသူတွေဆောင်ရွက်နေပြီးတော့တရုတ်တန်ယုံနဲ့ဒေသဆိုင်ရာကောင်စစ်ဝင်ယုံတွေကိုဆက်သွယ်ထားပါဗျ။နောက်ပြီးနေရာဒေသအနှံ့ကိုရှာဖွေရေးနဲ့သူတို့ဘေးကင်းစွာပြန်လည်နိုင်ရေးအတွက်ကြိုးစားနေပါဗျ။ဒီကိစ္စကကျွန်တော်တို့အတွက်ထိတ်တန့်ဦးစားပေးဖြစ်ပါတယ်
မြန်မာနိုင်ငံမြောက်ပိုင်းနဲ့တောင်ပိုင်းဒေသတွေကိုမသွားကြဖို့နဲ့အရှိတောင်အာရှနိုင်ငံတွေကိုခီးသွားရင်သတိထားကြဖို့ကိုလည်းသူကဟောင်ကောင်ပြည်သူတွေကိုတိုက်တွန်းပါတယ်ကမ္ဘောဒီးယားမြန်မာနဲ့လာအိုတို့ကအထူးစီးပွားရေးဆောင်တွေနဲ့နေဆက်ဒေသတွေမှာကပ်ဘေးကာလအတွင်းလိန်ညာလုပ်ငန်းတွေရှိခဲ့ကြောင်းကုလသမဂ္ဂမှုရဲ့စေဝါနဲ့ရာသွေးမှုများဆိုင်ရာအဖွဲ့ UNODC ရဲ့အရှိတောင်အရှဒေသဆိုင်ရာတာဝန်ခံဂျယ်ရမီဒေါက်ဂလတ်စ်က AFP ကိုပြောပါတယ်။လူခွင့်ရဲ့ရှင်နေပက်ထရီစီယာဟိုကတော့ဟောင်ကောင်ရဲ့လက်ရှိဥပဒေတွေကဒီလိုလိန်ညာလုပ်ငန်းတွေကိုထိထိရောက်ရောက်ဂိုင်းတွဲမချေမှုန်းနိုင်ဘူးလို့ပြောပါတယ်။လူကုန်ကူးမှုနဲ့အတ္တမခိုင်းစေမှုကိုတရားမဝင်ဖြစ်သတ်မှတ်ထားတဲ့ဥပဒေမျိုးဟောင်ကောင်မှာမရှိတာကိုသူကထောက်ပြပါတယ်။ဟောင်ကောင်လုံခြုံရေးဘျူရိုအမြဲတမ်းအတွင်းဝင်မိုက်ကယ်ချက်ကတော့ဟောင်ကောင်ရဲတပ်ဖွဲ့ကဒီကိစ္စကိုစတင်ကင်တွယ်နေပြီလို့ပြောပါတယ
်။ And in relation to the investigation side
စုံစမ်းစစ်ဆေးရေးအနေနဲ့ကတော့ရဲတပ်ဖွဲ့ကရာဇဝတ်ဂိုင်းနဲ့လျှို့ဝှက်ဒုစရိုက်အဖွဲ့အစည်းများဆိုင်ရာဘျူရိုကိုဒီကိစ္စတွေစုံစမ်းဖို့ညွှန်ကြားထားပြီးဖြစ်ပါတယ်။
လာအိုနဲ့ကမ္ဘောဒီးယားမှာကာစီနိုအလုပ်တွေကြမယ်လို့ကြေညာပြီးလိန်ညာလှည့်ပြားမှုမှာပါဝင်ပတ်သက်သူ၅ဦးကိုဖော်ထုတ်ရရှိထားကြောင်းမကာအိုရဲကကြားသာပတင်းတွေမှာပြောပါတယ်။အမျိုးသားတဦးကတော့လာအိုကနေဘေးကင်းစွာနဲ့ထွက်ခွာနိုင်ခဲ့ပြီဖြစ်ပြီးအရှိတောင်အာရှကိုခီးထွက်မဲ့အမျိုးသမီး၃ဦးကိုလည်းသူတို့ခီးစဉ်တွေဖျက်သိမ်းဖို့ကြားသာပတင်းတွေမှာဖြောင်းပြနိုင်ခဲ့တယ်လို့မကာအိုရဲတပ်ဖွဲ့ကပြောပါတယ်။ဒီတဲ့င်းပါအစောပိုင်းမှာပဲလူကုန်ကူးခံရသူတွေလို့ထိုင်းအာဏာပိုင်တို့ကတန်တရားရှိထားတဲ့ထိုင်ဝမ်၉ဦးကိုလည်းဘန်ကောက်ကနေထိုင်ဝမ်ကိုဒီတဲ့င်းပါအစောပိုင်းမှာပဲပြန်လည်ခေါ်ယူနိုင်ခဲ့ပါတယ်။အလုသမားတွေကိုတီးခြားခွဲထားပြီးတရုတ်ပြည်မှကြီးကလူတွေပြည်ပကဘန်စင်းနေထံငွေလွှဲလာဖို့ဖုံးဆက်ပြီးလိန်ညာတာမအောင်မြင်ရင်အကြမ်းဖက်ဖို့လည်းချင်းချောက်ခံရပါတယ်။တလကိုဒေါ်လာတောင်းချီဝင်ငွေရနိုင်တဲ့ဘန်နာယီလုပ်ငန်းကုမ္ပဏီတွေမှာအလုပ်လုပ်ရမယ်လို့ပြောဆိုပြီးကမ္ဘောဒီးယားကိုခေါ်ဆောင်ခရရသူတွေအကြောင်းကိုလည်းထိုင်ဝမ်သတင်းတွေမှာဖော်ပြကြပါတယ်။ချင်းချောင်နှိပ်စက်ခံရတဲ့လိန်ညာခရရသူတွေရဲ့ဓာတ်ပုံလေးနဲ့ဗီဒီယိုတွေကိုလည်းထိုင်ဝမ်မီဒီယာကမကြခင်ကဖော်ပြခဲ့တာပါ။ လက်ရှိဆင်အနာသိမ့်ခံထားတဲ့မြန်မာနိုင်ငံဟာလည်းလူလိမ်တွေစိတ်ကြိုက်ဒေသတစ်ခုဖြစ်ပြီးအလိန်ခရသူအများအပြားကတော့ဒေသရင်းသေယူပို့ဆောင်ရေးအချက်အချာထိုင်းနိုင်ငံကနေတဆင့်သွားရောက်ကြပါတယ်နီပေါ်နဲ့အရှေ့အာဖရိကလိုဝေးလံတဲ့ဒေသတွေကနေပါအလုအလုနေကြတဲ့လူလိမ်ကွန်ရက်တွေဟာနှစ်နဲ့ချီရှိနေပါပြီတရုတ်နိုင်ငံကတော့ဒီလုံရက်တွေကိုဖြိုခွင်းဖို့ကြိုးစားနေပေမဲ့အတုအယောင်အလေအညာလုပ်ငန်းတွေကတော့ဆက်ပြီးအောင်မြင်နေပုံရပါတယ်ရှင်